မြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစွမ်းဆောင်ရည်မြင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရက်တပ်ဖွဲ့အလို့ယုံဆွေးနွေးပွဲတရက်ကိုပြုလုပ်သွားမှာဖြစ်ပါတယ်။အခုကျင်းပမဲ့တင်နန်းဟာမြန်မာနိုင်ငံရက်တပ်ဖွဲ့ကိုဘလို့အထောက်အကူတွေပေးသွားမလဲဆိုတဲ့အသေးစိတ်ကိုတော့စက်သွယ်စုံစမ်းထားတဲ့စာဖောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်မြင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရက်တပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရက်တပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်ပုံမှုမြင့်တင်ပေးတဲ့အနေနဲ့ FBI နဲ့မြန်မာနိုင်ငံရက်တပ်ဖွဲ့ဌာနချုပ်တို့ပူးပေါင်းပြီးတော့ရှစ်ပတ်ကြာမဲ့စုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမယ်အကြောင်းကိုတော့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူကအခုလိုပြောပါတယ
်။ This is the FBI's first in-country training for Myanmar law enforcement. The United States is committed to helping strengthen Myanmar'sCapabilities to combat crime through training and technical support. Our support from
the FBI အနေနဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုပထမအကြိမ်ပြည်ထောင်မှာပြည်တဲ့တင်နန်းမှာမြန်မာနိုင်ငံအနေနဲ့မှုကင်းစုံစမ်းစစ်ဆေးပရိုတိုတိုက်ရေးအတွက်အမေရိကန်ပြည်အောင်စုကထောက်ပံ့ကူညီပေးသွားဖို့တနိဋ္ဌာန်ချထားပါတယ်။မြန်မာနိုင်ငံရဲ့ဝန်ထမ်းတွေကိုမှုကင်းစုံစမ်းပရိုတိုတိုက်ရေးမှုကင်းတိုက်ပွဲရေးတွေလက်ထင်တင်နန်းပေးသွားမှာဖြစ်တယ်လို့ဤပညာပိုင်းနဲ့ပတ်သက်တဲ့လိုအပ်ချက်တွေအပြင်ရဲတပ်ဖွဲ့ဝင်တွေအတွက်ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအကာအကွယ်ပေးမှုပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုအပိုင်းတွေပြီးတော့ရက်ဖက်ပူပေါင်းထင်းကျုံမှုပိုင်းဆိုင်ရာတွေကိုပါနိုင်ငံတကာကလက်ခံထားတဲ့စံချိန်စံညွှန်းတွေနဲ့အညီကျွန်တော်တို့အနေနဲ့ထောက်ပံ့ကူညီပေးသွားမှာပါ။
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရေးအသွေးပုံမှုမြင့်မားလာအောင်အခုလိုမျိုးတင်နန်းတွေပေးတာဟာကောင်းမွန်တဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့သုတေသနဌာနမှာတာဝန်ယူခဲ့ဘူးသူလက်ရှိဘူတထောင်မြွတ်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မင်းဆိုးကအခုလိုပြောပါတယ်
အများကြီးထောက်ကူပြုမှာပါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းလေရင်လုံးဝနဲ့ဆိုင်အများကြီးကိုပြုပြင်ပြောင်းလဲလာတာကြီးလည်းတွေ့ရတယ်ရှင်တကယ်လေရဲတပ်ဖွဲ့ဝင်တွေတင်းနန်းနဲ့လူပူးတွဲလုပ်တဲ့ဟာတွေကိုလည်းလေအော်အများကြီးကိုပဲလေ့ကျင့်ယူရတဲ့အတွက်အများကြီးလည်းဟိုလေတကယ်ကိုပဲဟိုအကောင်းဆုံးဖြစ်လာမယ်ပေါ့လေဒီထဲမှာရဲတပ်ဖွဲ့ကြီးပို့ပြီးတော့တိုးတက်လာပြီးတော့မှရဲတပ်ဖွဲ့အနေနဲ့လည်းဒီလိုဟာမျိုးတွေအများကြီးရှိတယ်လို့ကျွန်မယူဆပါတယ်ရှင်
ဒါပြင်လက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွန့်ဆောင်ရင်နဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေအတော်များများရှိနေသေးတဲ့အကြောင်းလဲဒေါ်မင်းဆိုးကအခုလိုသုံးသပ်ပြောဆိုပါတယ
်။လက်ရှိစွန့်ဆောင်ရင်နေရာနဲ့ကတော့ပေါ့လေရဲတပ်ဖွဲ့အင်အားမပြည့်စုံတာရယ်ဟိုပေါ့လေဟိုပေါ့ကုညီပံပိုးဆိုင်တဲ့အင်အားနည်းနေသေးတာတွေတွေ့ရတယ်ပေါ့လေဆိုရရဲ့ကုညီပံပိုးမှုအင်အားလည်းနည်းနည်းနည်းနေပါသေးတယ်ဟုတ်အင်အားအရင်ကနဲ့စာလို့ရှိရင်တော့ရဲတပ်ဖွဲ့ဝင်တွေလှုပ်ရည်ကိုင်းလှုပ်ရှင်တဲ့စိတ်ဆက်တွေသူတို့လေအင်အားတွေလည်းအများကြီးတကြွရတာလည်းတွေ့ရပါတယ်နောက်တစ်ခုကလည်းဟိုပေါ့လေဟုတ်လက်ရှိပြည်ထောင်ရေးဝန်ကြီးပေါ့လေဟိုဗိုလ်ချုပ်ကျော်စေဟိုတူဝန်ကြီးဗိုလ်ချုပ်အောင်စိုးရလည်းအရင်ကပဲလေရဲတပ်ဖွဲ့နဲ့တတ်တက်လို့ရောဟိုရဲတပ်ဖွဲ့ဝန်ကြီးပေါ်မှာရောသူတို့တွေအရင်ကပဲပြောင်းလဲချက်တွေများအရင်ရှိပါတယ
်အရင်တုန်းကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူစုလူဝေးနဲ့ဆက်နွယ်တဲ့အဓိကယုံတွေကိုနိုင်ငံတကာစံနှုန်းအတိုင်းဘလို့ကင်တွေလှုပ်ဆောင်တင်တယ်လဲဆိုတဲ့တင်နန်းတွေကိုဥရောပသမဂ္ဂရဲအရာရှိတွေကတင်နန်းပေးခဲ့တာတွေရှိသလိုဩစတြေးလျနိုင်ငံကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်နန်းပေးတာတွေရှိခဲ့ပါတယ်ရှင်